နှစ်ပေါင်းများစွာနိုင်ငံကာကဒဏ်ခတ်ပိတ်ဆို့ရေးယူတာကိုခံခဲ့ရတဲ့မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်နှံမှုဆိုတာလူထုတရလုံးနဲ့စီးပွားရေးကဏ္ဍအားလုံးအကျိုးစီးပွားဖြစ်ထွန်းနိုင်လောက်တဲ့အထိရှိခဲ့တာမဟုတ်ပဲအများအဖြစ်တော့တဘာဝတရားစာတော်တွေကိုထုတ်ယူတင်ပို့တဲ့အဆင့်လောက်ပဲရှိခဲ့တာပါအခုတော့ပြုပြင်ပြောင်းလဲရေးတွေလှုပ်လာတာနဲ့အမျှနိုင်ငံသားယင်းနှိမ့်နှံမှုဥပဒေနီးဥပဒေတွေကိုလည်းပြဋ္ဌာန်းလိုက်ပြီးဖြစ်ပြီးတခါရေးယူမှုကြောင့်ယင်းနှိမ့်နှံမှုအခွင့်မသာခဲ့တဲ့ပြပစီးပွားရေးလုပ်ငန်းတွေလည်းအခွင့်အလန်းတွေရှာလာနေကြတာပါဒီလိုနိုင်ငံသားယင်းနှိမ့်နှံမှုတွေဝင်လာတဲ့အခါမှာဘယ်လိုကန္ဓာမျိုးတွေလက်ခံမဲဘယ်လိုလက်ခံမဲဆိုတာတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိဖို့ကအရေးအကြီးဆုံးပဲလို့သုံးသပ်သူကရန်ကုန်စီးပွားရေးတက္ကသိုလ်အငြိမ်းစားဒုတိယပါမောက္ခချုပ်ဦးကျော်မင်းထွန်းပါကျွန်
တော်ဆက်ဆွေးရေးအခြေအနေကောင်းကင်ကလေးပြလာတာပေါ့ဒါကြိုလေဒီအတူတူအော်ဒီတွေဖြစ်ရမှာလေဒီလိုကပေးရတယ်ဆိုတာလို့နည်းနည်းလေးနာမည်ပြုပြမယ်ဒီဘယ်လိုမှောင်းဘယ်လိုကြည့်လို့ဆိုတာသူကအကောင့်တွေဖြစ်တယ်ဆိုလို့ရှိရင်တော့ဒီဟာငညာတက်တာအကြီးကလောက်ဟိုကတီးကြည့်ရတယ်ဘယ်လောက်အဲ့အားလုံးကဒီကနေလေးဟိုရှင်းနေရမှာပေါ့အဲ့လိုမျိုးလေဟိုအကြောင်းမျိုးနဲ့ဒီမှာပြောနေပေါ့လေဟိုကပတ်တဲ့ကြောင်းနဲ့ပြီးလို့ဆိုတာဆက်ဆက်လို့ဖြစ်တော့မကြည့်တော့ဘူးရှင်ဟိုကတိုင်းကြီးတဲ့အပြီးကြီးမလားကိုယ်တို့လည်းပေါ့နော်ဟိုပုံကလေးအခြေစီကောင်းတာအဲ့ဒါမပြောနိုင်ဘူးဒီပုံကတော့ဆက်ဆက်နေဖြစ်တဲ့အတွက်ကြောင့်သူကအခြေအနေကြီးသူကဒါသူ့ဖြစ်စီနေရတယ်သူကဘယ်လိုဟုတ်လားဘယ်လိုလုပ်ထားလဲအဲ့ဒီကဘယ်လောက်ရမလဲအဲ့ဒါဒီကသူတို့ကဘယ်လောက်အဲ့ဒါမျိုးကပြင်းပြင်းနာမယ်ဆိုရင်တော့ဒီမှာမူတည်ပြီးတော့မှဒါအတိုင်းကြီးတွေအခြေရှိသွားတာဟာနေဆိုတော့ပြောရတာပေါ့ကြီးရပေါ့ဆက်ဆက်ရေးရှိသွားတော့
ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကပဲမြန်မာနိုင်ငံစီလာရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနကုံသွယ်ရေးနဲ့စီးပွားရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဟိုဆေးဖာနန်ဒက်စ်ကလည်းသူခီးစဉ်နဲ့ပတ်သက်ပြီးတောက်ကြနေသတင်းစာရှင်းလင်းပွဲတွင်ဒီပွင့်လင်းမြင်သာမှုရှိဖို့ကိစ္စကိုထည့်ပြောသွားပါတယ
် One of my messages both to the government and to US companies is that US businesses can promote more transparency that are corporate social responsibility
မြန်မာအစိုးရနဲ့အမေရိကန်ကုမ္ပဏီတွေကိုကျွန်တော်ပြောခဲ့တာတစ်ခုကတော့ပိုပြီးပွင့်လင်းမြင်သာမှုရှိဖို့အမေရိကန်စီးပွားရေးလုပ်ငန်းတွေကအားပေးနိုင်တယ်ဆိုတာပါကျွန်တော်တို့ရဲ့ကျင်းဝတ်သိက္ခာရှိတဲ့တာဝန်သိစီးပွားရေးအစီအစဉ်တွေကတခြားထက်ကိုတာလွန်ကောင်းမွန်တယ်ကျွန်တော်တို့အနေနဲ့လူမှုအခြေပြုအဖွဲ့တွေနဲ့ပူးပေါင်းလုပ်ကိုင်ဖို့အားပေးနိုင်တယ်ဆိုတာတွေကိုကျွန်တော်ပြောခဲ့ပါတယ်တဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်အောင်တာဝန်သိယင်းနှီးမြှုပ်နှံမှုတွေလုပ်နိုင်တဲ့အကြောင်းတွေကိုကျွန်တော်ထပ်ခါပြောပြခဲ့ပါတယ်ရေရှည်ခံတာဝန်သိစီးပွားရေးလုပ်ငန်းတွေကျင်းဝတ်သိက္ခာရှိတဲ့စီးပွားရေးလုပ်ငန်းတွေကြောင်းပြောတဲ့အခါတိုင်းဒီအကြောင်းတွေကိုမြန်မာအစိုးရတာဝန်ရှိသူတွေပို့ပြီးသိကျင်တယ်ဆိုတာကိုသူတို့ရဲ့မျက်လုံးတွေမှာမြင်ခဲ့ရပါတယ
်တခြားနိုင်ငံသားရေးဝန်ကြီးမစ္စတာဖာနန်ဒက်စ်ဟာအမေရိကန်ထိပ်တန်းကုမ္ပဏီ90ကတာဝန်ရှိသူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံစီ3ရက်ကြာလာရောက်ခဲ့တာပါနိုင်ငံအနေနဲ့နိုင်ငံသားချင်းနှိမ့်နှံမှုတွေကိုအပူပြင်းလိုအပ်နေပြီးအခွင့်အလမ်းတွေလည်းဖွင့်ထားတယ်ဆိုပေမဲ့ယင်းနှိမ့်နှံမှုစိတ်ဝင်စားသူတွေရောပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေပါစိုးရိမ်နေကြတာကတော့မြန်မာနိုင်ငံရဲ့အားနည်းလာတဲ့အခြေခံအဆောက်အုံပိုင်းပါပဲအဲ့ဒီအထက်ကမှသတင်းနည်းပညာ IT ကဏ္ဍလျှက်စစ်တပ်အားကဏ္ဍနဲ့ဆက်သွယ်ရေးကဏ္ဍတွေမှာယင်းနှိမ့်နှံမှုအမေရိကန်ကုမ္ပဏီတွေစိတ်ဝင်စားကြတယ်လို့မစ္စတာဖာနန်ဒက်စ်ကပြောပါတယ
်။ Our companies for many years were not able to do business in Burma. So they are learning as they go along. They are looking for
ကျွန်တော်တို့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာစီးပွားရေးမလုပ်နိုင်ခဲ့တာနှစ်ပေါင်းတော်တော်ကြာသွားခဲ့ပါပြီ။သူတို့အနေနဲ့ဘယ်လိုအခွင့်အလမ်းတွေရှိမလဲဆိုတာရှာဖွေတဲ့တစ်ချိန်တည်းမှာဘယ်လိုလုပ်နိုင်မလဲဆိုတာကိုလေ့လာနေကြပါတယ်။လျှက်စစ်တပ်အားပိုင်းဆိုင်ရာအစစ်မြင့်ဆက်သွယ်ရေးတယ်လီကွန်မြူနီကေးရှင်းဆိုင်ရာဘိုင်းမှာအခွင့်အလမ်းတွေရှိတယ်လို့သူတို့မြင်ကြပါတယ်မြန်မာနိုင်ငံကိုသွားပြီးစီးပွားရေးလှုပ်ပတ်စံတွေရပြီးတာနဲ့ပြန်ထွက်ဆိုတာမျိုးမြန်မာနိုင်ငံမှာလုပ်လို့မရပါဘူးဒီနိုင်ငံအပေါ်မှာကိုကဘလောက်ဂတိပေးပြီးလှုပ်မယ်ဆိုတာပြဖို့လိုပါတယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လူလူလာလာကူညီခြင်းစိတ်ရှိရပါမယ်ကျွန်တော်တွေ့ရသလောက်တော့ IT ဘိုင်းလျှက်စစ်တပ်အားပိုင်းနဲ့အစစ်မြင့်ဆက်သွယ်ရေးဘိုင်းတွေကကုမ္ပဏီတွေကတော့တော်တော်ကြီးကိုမြန်မာနိုင်ငံမှာစီးပွားရေးလှုပ်ဖို့စိတ်ဝင်စားနေကြတာကိုတွေ့ရပါတယ
်။လက်ထောက်ဝန်ကြီးဖာနန်ဒက်စ်ပြောတဲ့ပိုပြီးပွင့်လင်းမြင်သာမှုရှိဖို့အမေရိကန်စီးပွားရေးလုပ်ငန်းတွေကအားပေးနိုင်တယ်ဆိုတာဖြစ်နိုင်ခြေရှိတဲ့ကိစ္စပါလို့ဥကြော်မင်းထွန်းကမြင်ပါတယ
်။ဒီကဏ္ဍတုံးကဒီလိုအဲ့ဒီအချက်ကြီးရေပေါ့နော်။နောက်တစ်ခုကဟိုလျက်စစ်တာပေါ့။အဲ့ဒါတွေကအမှကျွန်တော်ဒီမှာယူနေရတဲ့ကျွန်တော်တို့ဟာပေါ့နော်။ပွင့်လင်းမြင်သာမှုကအဖြစ်ဆုံးခံရနေတယ်မှာပါတာပေါ့။အဲ့တော့ဒီလိုမျိုးနဲ့ဒီလုံခြုံရေးလုပ်ငန်းတွေလာလုပ်တဲ့လူတွေကဒီလိုက ်တယ်။ဒါပြေးလို့မြင်တာအောင်သူတို့ကထောက်ဆဲနေပြီးရှိအောင်လုပ်ပြရတော့မလို့။ဒီပြရတော့လေသူကဆက်ကြတယ်သူတို့ကလုပ်တဲ့ဒီ practice ကိုသိနေတယ်ပေါ့။သူတို့လာလို့ချင်တယ်အဲ့ဒီစနစ်တစ်ခုရအောင်။အဲ့ဒီစနစ်ကရသွားပြီးတော့ဒီလားပြောလို့မလုပ်တဲ့အခါမှာကျွန်တော်ကလည်းပြေးလို့မြင်တာကြောင့်လည်းနောက်တစ်ခါဝင်ဖြစ်တာလို့ပေါ့ကျွန်တော်ကဒီတူပေါ့ကော်ပိုရေးရှင်းရဲ့ဆက်စပ်ရေးတို့ကတစ်ခါပြန်ပြီးတော့ဒီလိုဖြစ်ကြတာလည်းဒီအဲ့ဒီ credit ရှိရင်ကျွန်တော်ကဟိုလက်ပြုတ်လိုက်တယ်မောက်လုပ်ငန်းလိုက်တဲ့အခါမှာလည်းကျွန်တော် transfer ဖြစ်အောင်လုပ်တာပေါ့အဲ့ဒါတွေကကျွန်တော်ညာရလာမယ်ဒီလိုပေါ့ဝီကြီးကြီးများလုပ်တဲ့အားတွေပေါ့အဲ့ဒီ credit ကြီးတစ်ခုကျွန်တော်ကပြန်ပြီးတော့ထွန်းထားလာနိုင်တဲ့ဘယ်ရှိတာပေါ့အဲ့ဒီတော့ဟိုနေရာဒီ CIA ကိုပြောနေလို့ပါပဲအဲ့ဒါကိုဖြစ်လာနိုင်တာပေါ့
ရန်ကုန်စစ်ပွဲတက္ကသိုလ်အငြိမ်းစားဒုတိယပါမောခချုပ်ဦးကျော်မင်းထွန်းမှာနိုင်ငံသားချင်းညှို့နှံသူကသူ့ရဲ့အကျိုးစီးပွားအတွက်ကြည်မာဖြစ်တယ်လို့နိုင်ငံအနေနဲ့ကလည်းကိုယ်နိုင်ငံနဲ့လူထုရဲ့အကျိုးစီးပွားအတွက်ကြည်ရမယ်ဆိုတာကတော့အငြင်းပွားစရာမလိုတဲ့ကိစ္စပါစစ်ပွဲရေးကဏ္ဍအလုံးအတွက်နိုင်ငံသားချင်းညှို့နှံမှုကိုလိုအပ်နေတဲ့အချိန်မှာနိုင်ငံနဲ့လူထုအတွက်ချက်ချင်းလက်ငင်းအကျိုးဖြစ်တွင်းစေမယ့်ရင်းနှီးညှို့နှံမှုမျိုးတွေကိုအစကတည်းကပွင့်လင်းမြင်သာမှုရှိရှိခွင့်ပြုလှုပ်ဆောင်စေမှသာလျှင်ရေရှည်အတွက်အလားအလာခေါင်းတွေဖန်တီးနိုင်ရေးတည်ကြမှာပါဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ် VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအသံနဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ